Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇွန်လ10ရက်ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီအထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်သမ္မတကတစ္ဆာခံခိုင်းခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီး FBI ရဲ့ညွှန်ကြားရေးမှူးဟောင်း James Comey အထက်လွှတ်တော်မှဒီကနေ့ထွက်ဆိုမှဖြစ်ပါတယ်ဗီတင်နိုင်ငံတော်မှာတော့ရွေးကောက်ပွဲတွေကိုဒီကနေ့စတင်ပါပြီပြည့်ချခဲ့ရတဲ့တက်မတော်လင်းရင်မာလိုက်ပါသွားသူတွေထဲက29ဦးတို့ရဲ့ရိုလောင်းတွေကိုဒီကနေ့ရှာဖွေတွေ့ရှိပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရနိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေပိုင်းသတင်းစာမတွေထဲမှာတော့27ရာစုပင်လုံညီလာခံနှစ်ကြိမ်ကျင်းပခဲ့ပြီးတဲ့အချိန်မှာငင်းချိုင်းရေးလုပ်ငန်းစဉ်ခရီးပေါက်ဖို့ဘာတွေလိုအပ်နေစေဖြစ်ပါသလဲ။
ငင်းချိုင်းရေးဟာငင်းငင်းလေးပဲဆိုင်တယ်လို့ယူဆလို့ရှိရင်သူ့ရဲ့ဒီမန်ဒက်ကအကန့်အသတ်ဖြစ်တယ်။လုံနိုင်တဲ့နည်းလမ်းတွေလည်းတမျိုးဖြစ်မယ်။ငင်းငင်းရေးဟာမဟုတ်ဘူး Nation Building လို့ခေါ်တဲ့
မြန်မာနိုင်ငံရဲ့အကက်ခတ်တူရဲ့ပြောပြချက်နဲ့တူနားဆင်ရမှာဖြစ်သလိုမနေ့ကပြတ်ကျသွားတဲ့တက်မတော်ပို့ဆောင်ရေးလေရင်အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေရဲ့နောက်ဆုံးရထားတဲ့အခြေအနေကိုလည်းသိကြရမှာပါ။နိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်ရာသီဥတုသဘောတူညီမှုကနေပြီးတော့နှုတ်ထမဲလို့ဆုံးဖြတ်ခဲ့ပေမဲ့စီးပွားရေးလုပ်ငန်းရှင်တွေကတော့ဆုံးဖြတ်ပြီးသားအတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကိုရနိုင်တို့ကကြီးညာပါမယ်ရှင
်အမေရိကန်ဆွေးနွေးတွင်လက်ရှိနဲ့အရင်ကတာဝန်ထမ်းဆောင်ခဲ့သူတွေအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကစုံစမ်းစစ်ဆေးနေရာတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဂျီရောမှာသမ္မတဒေါ်နယ်ထရန့်နဲ့အဲ့ဒီအချိန်က FBI အကြီးအကဲ James Comey တို့ဆွေးနွေးမှုအတွင်းသမ္မတကသူ့အပေါ်တစ်ဆာခံဖို့ပြောဆိုခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးယာရုကထုတ်ခံထားရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး James Comey ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။ James Comey ထွက်ဆိုမဲ့စာမျက်နှာ9မျက်နှာပါမိတူကိုကော်မတီကဗုဒ္ဓဟူးနေ့မှာထုတ်ပြန်ထားပါတယ်။ Comey နဲ့ရုရှားနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုကိစ္စနဲ့ပတ်သက်လို့အထက်လွှတ်တော်ကော်မတီရဲ့မေးမြန်းချက်တွေကိုအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးနဲ့တခြားထိပ်တန်းထောက်လှမ်းရေးအရာရှိတွေကထွက်ဆိုဖို့ညှင်းဆုပ်ခဲ့ပြီးနိုင်ငံပိုင်းအတွင်းမှာပဲအခုလိုထုတ်ပြန်တာဖြစ်ပါတယ်။ FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုသမ္မတရဲ့ဩဇာတုံးဆွတ်ဖက်ခဲ့တဲ့ကိစ္စအပါအဝင်သမ္မတထရန့်နဲ့သူ၅ချိန်တွေ့ဆုံခဲ့တဲ့အထက်ပြောဆိုဆွေးနွေးခဲ့တဲ့အကြောင်းအရာတွေကို James Comey ကသူထွက်ဆိုမဲ့အထက်ပွန့်ပွန့်လင်းလင်းရေးသားဖော်ပြထားပါတယ်။သူ့အနေနဲ့တစ္ဆာရှိမှုကိုလိုလားတယ်။တစ္ဆာရှိဖို့လည်းမျှော်လင့်တယ်လို့သမ္မတထရန့်ကသူ့ကိုပြောခဲ့တဲ့အကြောင်းဒါပေမဲ့သမ္မတရဲ့အဲ့ဒီလိုပြောဆိုမှုကိုသူ့အနေနဲ့မျက်နှာအမူအရာပြောင်းလဲခြင်းမရှိဘဲမတုံ့မလုံနေခဲ့တဲ့အကြောင်းဒီလိုနေရထိုင်ရခက်ခဲလာတဲ့မိနစ်ပိုင်းအတွင်းသူတို့နှစ်ဦးစလုံးစကားမပြောဘဲတယောက်မျက်နှာတယောက်ချိန်နေခဲ့ကြတယ်လို့လည်း James Comey ကဒီကနေ့ထွက်ဆိုမဲ့အကြောင်းအရာတွေထဲမှာထည့်သွင်းဖော်ပြထားပါတယ်။လစ်လပ်နေတဲ့အပြည့်ညွှန်ကြားရေးမှူးနေရာအတွက်တော့ပြည်ထောင်စုအစိုးရရှင်းနေဟောင်းခရစ္စတိုဖာရေးကိုအဆိုပြုခန့်အပ်မဲ့အကြောင်းသမ္မတထရန့်ကမနေ့ဗုဒ္ဓဟူးနေ့ကပြောဆိုခဲ့ပါတယ်ရှင်
ဗြိတိန်နိုင်ငံမှာအစိုးရကရွေးချယ်ဖို့ဒီနေ့အထွေထွေရွေးကောက်ပွဲကျင်းပပါရယ်မနက်9နာရီကနေည10နာရီထိမဲပေးချိန်တွင်အောက်လွှတ်တော်အမှတ်နေရာ650ကိုမဲပေးရွေးချယ်ကြမှာဖြစ်ပြီးတော့အစိုးရဖွဲ့နိုင်မှုပါတီတရရက်က326နေရာအနိုင်ရဖို့လိုအပ်ပါရယ်တောက်ကြနေမနက်ပိုင်းမှာတော့ဒီရွေးကောက်ပွဲရလဒ်တွေကိုသိရမှာဖြစ်ပါရယ်လွန်ခဲ့တဲ့ဧပြီလကရွေးကောက်ပွဲကျင်းပပြီးဖို့ဝန်ကြီးချုပ်မေတိုက်တွန်းချိန်မှာတော့လွှတ်တော်အမှတ်နေရာအနည်းငယ်ဒါပေါ်ရထားတဲ့သူ့ရဲ့ conservative party ဟာလူမှုသဘောထားကောက်ခံမှုစစ်တမ်းတွေမှာထိတ်ဆုံးကပြင်းနေပေမဲ့လာအနေငယ်အတွက်မှာထောက်ခံမှုအင်အားတဖြည်းဖြည်းကျဆင်းလာပါတယ်။ဒါပေမဲ့လွန်ခဲ့တဲ့အင်အားနေ့ကသဘောထားစစ်တမ်းကောက်ယူမှုမှာတော့အဓိကအတိုက်ခံ Labour Party ထက်တော့တာနေပါသေးတယ်။ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ဖို့လူမှုဆန္ဒခံယူပွဲမှာဆုံးဖြတ်ပြီးတဲ့နောက်ဝန်ကြီးချုပ် David Cameron နှုတ်ထွက်ခဲ့ရပြီးတော့ Theresa May ဝန်ကြီးချုပ်ဖြစ်လာခဲ့တာပါ။သူဟာဝန်ကြီးချုပ် Cameron လက်ထက်ကတ္တလွတ်တော်တွင်အမတ်နေရာအတော်များများကိုရရှိဖို့ကြိုးစားနေတာပါ Conservative Party ဝန်ကြီးချုပ် Theresa May နဲ့အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn တို့ဟာမဲဆဲစည်းဝေးနဲ့နောက်ဆုံးရက်မှာလည်းအကြိတ်နဲ့ပြောဆိုစည်းဝေးခဲ့ကြပါတယ်ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးတန်းတူညီမျှမှုရှိတဲ့လူ့အဖွဲ့အစည်းတည်ဆောက်ဖို့နဲ့မကြသေးခင်က Manchester နဲ့ London မှာကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်မျိုးတွေထပ်မံမဖြစ်ပွားဖို့အကြံဖတ်မှုနေနေရင်းနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတဲ့အစီအစဉ်လေးကိုလူလူကိုချပြပြီးတော့စီရင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်လွှတ်တော်နောက်ကွယ်လွန်သူခေါင်းဆောင်အယာတိုလာခိုမီနီရဲ့ဂူဘိမှန်တို့မှတိုက်ခိုက်ခဲ့ကြတဲ့အမျိုးသားတွေတဲက၅ဦးက Islamic Sunyang IS Appointed Bubang Gede, Iran Nangandari Pidelu, Iran Tablan Yi Wuni Tanaga, Digini Jadabri Nima Biovare, Dia Muda Riga, Iran Nanga Mosumune, Syria Nanga Raga Muruma, IS Appointedka Bawenta Keta Bidenau, Bigan and Ogolaga, Iran Nangu Piana Keta Duri Pidelu, Wuni Tanaga Biovare, they sound to Yedragale Dulabi, and they don't second out they sound Lizzie Tanya Yatadelu, Iran Suya Dawin Shiduriga Biovare. ဆက်တနတ်တွင်တိုက်ခိုက်ခဲ့သူတွေအသေးကံပုံခွဲသမားနှစ်ဦးတို့ရဲ့ဖောက်ခွဲတိုက်ခိုက်မှုတွေနဲ့ကြပြိုင်နေနေပါတိုက်ခိုက်ခဲ့မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစိုးရ IS အခုတိုက်ခိုက်မှုမှာIS တို့ပါဝင်ပတ်သက်တဲ့ဆိုတာကိုအီရန်လုံခြုံရေးတာဝန်ရှိသူတွေကမနေ့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာအတည်ပြုပါတယ်ဒီတိုက်ခိုက်သူအများစုကအမျိုးသမီးတွေလို့ဟန်ဆောင်ထားကြတယ်လို့လည်းပြောပါတယ်တိုက်ခိုက်သူ၆ဦးကိုတော့အီရန်တပ်ဖွဲ့တွေကတုတ်တင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပြီးတန်မြတ်ရှိသူ၅ဦးကိုဖမ်းဆီးထားတယ်လို့တတိယမြောက်တိုက်ခိုက်မှုဆိုတာကိုလည်းဖ
Manego, I asked the Dodi got that big hair, Srago Pobiani, that kind of net the Nepuja di Yatarello, Kulamuga Luke, Yunga, the name of Piola Bari, Elipia, Milana Sacha, Nigani, Jonathan, Etrin, El Shifa, Yama, Chicken, Apibido, I asked the Tencho Dara and Yagani, Yadapo, Tencho Dara and Yago, double, Locha to repeat Elo Piovari, Dabi Mosom, you now per. Sanjeli Yama, Lungazegani, she said that the song at the Don't I came with her. Not a Yadati guy, the song Mushimishis or Nabadabido, Sala song as the same in Erule, Kula the Mogaka, Piovari. Megan Usan and Mohammed Tapori, the Don't I came with Kunine, Mosomio Shiba Chango, Yatapori got the Ugabi and now February Laga Sabido, Mosomio, Nauba Chango, Taina Budre, Tibori Sapchen Yaba. Mosomio to Kulongo Bianta by Name, so in the Tonsaliga Sabido, Moso, Bawe, Iran and Naupa Chania, Domingo, Tingre, Seduja, Puerigo, Taito Daniama, Diga Chale, Unworthy Pelama Pibari, Iran and Yet to the Achido Mupede, Mosomio Mani, Yadari, Kanjamane, Padabido, Achige, so in the Dabido, Kulamuga, Bawen, Luque, Puerri, Kuni, Puerigale, Mosomio Ma, Yika, Taubani, Yonella, in it, Murin Taiwan, and Yene Padabido, the DP Tabarek, yeah?
ဒီမိတ်တန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19kHz 16695လိုင်းဒိုမီတာ19kHz 15965လိုင်းဒိုမီတာ25kHz 1296ကိုထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့ဂျာတာပရင်းညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကဒီကနေ့ဂျာတာပရင်းရဲ့အစောပိုင်းမှာတင်းမောဖြတ်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်စမ်းသပ်မှုတွေကိုလုပ်ခဲ့ပါတယ်။ဒီစမ်းသပ်မှုနောက်ပိုင်းမှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်တွေနဲ့ရန်စတဲ့လောက်ရက်တွေကိုချက်ချင်းရက်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုပါတယ်။ တန်ခတ်ပိတ်ဆို့မှုတွေဆစ်ဆက်ဆွေးနွေးမှုတွေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေအပြည့်အဝကင်းစင်သွားရေးအစိုးရအနေနဲ့ခိုင်ခိုင်မာမာဆောင်ရွက်မယ်လို့လည်းသမ္မတမွန်ဂျေအင်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအရှေ့ပိုင်းကန်ယူရမြို့ဝန်ဆောင်ကနေဒီကနေ့ဂျာတာပရင်းနေ့မနက်ပိုင်းမှာဒုံးကျည်တွေစမ်းသပ်ခဲ့တာမှာကီလိုမီတာ200လောက်အထိအဝေးကိုရောက်ရှိခဲ့ပြီးဂျပန်ပင်လ
ွက်နဲ့ပူးပေါင်းဖို့အကူအညီပေးတယ်လို့တန်ရာရှိသူတဦးနဲ့ဂျကာတာမြို့ကအသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုဖြစ်အောင်လှုံ့ဆော်ကူညီပေးတယ်ဆိုသူနှစ်ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့မှဖမ်းဆီးလိုက်ပါတယ်ဂျာဘာကျွန်းအလယ်ပိုင်းယူဂီယန်ကာတာမြို့မှာအင်ကာနီကဖမ်းဆီးလိုက်တဲ့သူဟာအင်ဒိုနီးရှားနိုင်ငံသားတွေကိုဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမင်ဒနာအိုကျွန်းကိုသွားပြီးမာရိုမြို့ကိုတချို့မာရာမူမြို့ ချို့ပိုင်းတွေကိုတင်ထားတဲ့စစ်သွေးကြောအဖွဲ့ကိုဝန်ထမ်းအကူအညီပေးသူဖြစ်တယ်လို့တန်ရာရှိခံထားသူဖြစ်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရမတီနက်စတန်ပိုးကပြောပါတယ်။ရဲကအဲ့လူရဲ့နာမည်အစကိုပဲပြောပြီးတော့ဖိလစ်ပိုင်ကိုသွားဖို့သူလုပ်ပေးခဲ့တဲ့သူ၄ယောက်ကိုတော့ ဖိလစ်ပိုင်အာနာပိုင်တွေကရှာဖွေနေတဲ့ဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့မေလ၂၄ရက်နေ့ကအသေးခံဘုံခွဲသူနှစ်ဦးပါဝင်ရဲသုံးဦးတေဆုံးခဲ့တဲ့ဘုံခွဲမှုမှာပါဝင်ပတ်သက်တဲ့ဆိုတဲ့တန်ရာရှိမှုနဲ့ဗန်တောင်းမြို့မှာလူ၂ယောက်ကိုဗိုလ်ထုနေကဖမ်းဆီးခဲ့တယ်လို့လည်းအနောက်ဂျာဘာပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရ ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဟာIS အဖွဲ့အပေါ်ထောက်ခံသူတွေတောင်းရောက်စုစည်းတဲ့နေရာဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့အရှိတောင်အာရှနိုင်ငံအစိုးရတွေကိုသတိပေးခေါင်းလောင်းထိုးလိုက်တာဖြစ်ပါတယ်။ဖိလစ်ပိုင်အာနာပိုင်တွေကတော့စစ်သွေးကြွတွေကကက်သလစ်ဘုန်းတော်ကြီးတစ်ပါးနဲ့တခြားတစ်စားကန်တွေအများပြားကိုဆက်ပြီးထိန်းသိမ်းထားတဲ့ဖြစ်တယ်လို့မှတ်ယူနေကြပါတယ်ခင်ဗျာ။
ကြက်ကြက်ခဲ့တဲ့မြန်မာတပ်မတော်လေးရင်မာလိုက်ပါသွားသူတွေကလည်းကနှစ်ဆက်ကိုရဲ့ရုပ်လောင်းတွေကိုဒီကနေ့ရှာဖွေတွေ့ရှိပါတယ်။ကလင်းငယ်ရှစ်ဦးအမျိုးသမီး၂၀နဲ့အမျိုးသား၁ဦးတို့ရဲ့ရုပ်လောင်းတွေကိုတွေ့ရှိထားတာပါ။ကြက်ကြက်ခဲ့တဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ကြက်ကြက်ခဲ့တဲ့တပ်မတော်လေးရင်မာတို့တပ်မတော်အရာရှိစစ်တီနဲ့မိသားစုဝင်လေးရင်အမှုတန်းစုစုပေါင် ဆလေးမိုင်အကွာပင်လေပြင်ကနေရှာဖွေတွေ့ရှိထားတဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်ဒေတာကန်၅ဘန်းဆက်လေးအနည်းဆုံး18စီးနဲ့ဒေတာကန်တွေနောက်ရေးတက်တင်းမော်တွေ၄တက်လေးအနေနဲ့ရဟတ်ရင်တွေရှာဖွေကစားရေးဆက်လုပ်နေပါတယ်အခုပြတ်ကြခဲ့ရတဲ့တရုတ်ထုတ်1816နေမလာမှာစတင်အသုံးပြုခဲ့တာလည်းဖြစ်ပါတယ် တမ်မရော်တေယူပို့ဆောင်ရင်လည်းပြဆုံးခဲ့ရတဲ့အတွက်လိုက်ပါသွားကြသူတွေလင်းရင်မှုတွန်းနေတဲ့မိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တရုတ်ကကြေညာချက်ထုတ်တယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းစိတ်မကောင်းဖြစ်ရတဲ့အကြောင်းမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်ရှင်
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရတာတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွဲမြင်မြန်ချက်တွေကိုဆက်တိုက်နှားဆရာပါမရှင် ဇွန်လ9ရက်နေ့မွန်လွဲပိုင်းကပြတ်ကျသွားခဲ့တဲ့တက်မတော်ပို့ဆောင်ရေး
ဘုရားဟုနေမွန်လွဲပိုင်းမှာပြတ်ကျသွားတယ်တက်မတော်ပို့ဆောင်ရေးဝိုင်းအေးလီရင်ပေါ်ပါပျောက်ဆုံးခီးတယ်တွေကိုရှာဖွေနေတာမှာအခုချိန်ထိပြန်တွေ့ထားသမျှနဲ့ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့အခြေအနေကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပုံမှုကြီးမျက်မြင်ဦးကဗီအိုအေကိုအခုလိုပြောပါတယ်နောက်ဆုံးပေးကြတော့ကျွန်တော်တို့ဒီနောက်ဆုံးထုတ်ပြန်ထားပါတယ်26ခုလောက်ရလာပြီနောက်ဆုံးလည် နေရှာမှာလေရှာပြီးတော့မှပဲဆိုချင်ပါမှာအခုတော့ဒီလိုဘလို့မှကျွန်တော်ပြောလို့မရဘူးလေရင်ကပြန်နှံ့မှကြားလေတော့ကျွန်တော်မသိသေးပါဘူး
ရှောက်ဖွေကေဇေးလုပ်ငန်းတွေကိုတက်မတော်စစ်ရေးရင်တွေလင်းရင်တွေနဲ့အတူဒေသခံ၅ဖန်ဆက်လီတွေကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးနေကြတာပါ။ဒါနဲ့ပတ်သက်လို့ဒဝေနာရေးကူညီမှုအသင်းကဥဟုတ်ရှိကအခုလိုပြောပြပါရယ်
။တက်မတော်စစ်ရေးရင်နဲ့ဒေသခံဝလက်ဝနားတွေပါတော့ပါ။ဟိုငါးလေးတွေပေါ့နော်။ငါးလေးတို့ကန်ဒီကာဝင်းလေးတို့အဲ့ဒီလေးတွေနဲ့အဲ့ဒီတက်မတော်ရေးရင်တွေပေါ့။ဝိုင်းယိုပက်စစ်ဆိုင်ဆက်နေကြတာပါ။အဲ့မှာဒီကူတာတဲ့ဆံကလို့တဲ့လူတွေလည်းပါနေကြတယ်ပါ။အခုဟိုစမ်းလမ်းကားချင်းမှာရှိတယ်မှာအဲ့ဒါတော့ပါလေသူတို့ယူတော့ထားတဲ့အလောင်းတွေကိုကားချင်းမှာထားလိုက်တယ်မှာအဲ့ဒီကျွန်တော်အဲ့ဖြစ်တဲ့နေရာနေပေါ့အဲ့စမ်းလမ်းကားချင်းတက်လာတာဟိုကကျွန်တော်မြေခေါအောင်ဝင်မယ်လို့ဆိုတာမြေခေါအောင်အတိုင်းကြီးလုံးဝင်လို့မရလို့အဲ့စမ်းလမ်းကားချင်းပြန်လာတာနိုင်ငံကြီးမိုးလည်းအားယူရတယ်ပေါ့လေ
တက်မရောပို့ဆောင်ရေး Y8 အမျိုးအစားလင်းရင်အမှတ် 5820 ဟာဇွန်လ9ရက်နေ့မှာဘိန်းမြို့ကနေရန်ကုန်ကိုအသွာဆက်သွယ်မှုပြတ်တောက်ပြီးပြတ်ကျခဲ့တာဖြစ်ပြီးဒီလီယင်ပေါ်မှာလီယင်အမှုလန်း14ဦးအပါအဝင်တက်မရော်အရာရှိ6ဦးစစ်တီ29ဦးမိသားစုဝင်လူကြီး58ဦးနဲ့ကလေး15ဦးစုစုပေါင်း122ဦးလိုက်ပါသွားတာလည်းဖြစ်ပါတယ်ပြကြသွားတဲ့တက်မရော်လီယင်ရဲ့အစိပ်ပိုင်းတချို့နဲ့ရုပ်လောင်းတွေကိုတော့ကျောင်းမီမော်ကြီးရွာရဲ့အနောက်ဖက်14မိုင်အကွာလောင်းလုံမြို့ရဲ့အနောက်တောင်ဘက်22မိုင်အကွာမှာစတင်ရှာဖွေတွေ့ရှိခဲ့တာပါ
ลงเสียที่เสียอยู่ยาชิทาร์เรย์ยกลองหนึ่งกูแต่อยู่ลาร์เรย์สั่นลังกันจีเอป้าเวนลองลงอยู่นี่เต็มหม้อกันไหนเนี่ยนี่ยารีอารมณ์มากูนี่เกจะยึดตัวเส้นเต็มเป็นเส้นทาร์เรย์ลูกลองลงอยู่ในใจลูกดอกแม่อุโบสถ์ที่กับเจ้าวันเลยเป็นอะไรมาพิจารณาสูรเป็นอะไรไอ้ขึ้นไปเรื่องนี้ที่เป็นอะไรแท้ไปเนาะที่นั่นเราทำอยู่ยาวบ่กูไอ้ผมไม่ที่นั่นที่นั่นเราไม่ตีบ่กูแต่แม่ลองลงอยู่ในเทมาไอ้เด็กเราสูรลาร์เรย์เนี ကျွန်တော်တို့ကတော့ဘလောက်ပဲလာလာဒီမှာဟိုစေယုံမှာစင်းစင်းပြင်လာတယ်ဒီကတယူပုဆောင်မဲ့အဘူဒါတွေကျွန်တော်စင်းပြင်လာတယ်ကုညီနေတဲ့လူတွေကိုကျေးဝင်းဖို့လုပ်ထားတယ
်ဒီကနေ့မွန်လွဲ3နာရီအထိအမျိုးသားရုပ်လောင်းတလောင်းအမျိုးသမီးရုပ်လောင်း20နဲ့ကလေးရုပ်လောင်း8လောင်းစုစုပေါင်း29လောင်းရှာဖွေတွေ့ရှိထားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ထာအပြင်ပြက်ချတက်မလို့ပို့ဆောင်ရေးလေးရင်မှာပါဝင်သူတွေရဲ့ကြံရစ်သူမိသားစုတွေကိုစာနာတဲ့အနေနဲ့ရုပ်လောင်းဓာတ်ပုံတွေကိုလူမှုကွန်ရက်အပါအဝင်သတင်းဓာတ်ပုံအဖြစ်မဖော်ပြကြဘူးလေကာကွယ်ရေးဦးစီးချုပ်ရုံးကမြစ်တာရက်ခံထားပါတယ်ပြက်ချခဲ့တဲ့ Y8200F လေးဟာ2016မတ်လမှာတရုတ်နိုင်ငံကနေရန်ကုန်လေစိတ်ကိုရောက်ရှိလာတာဖြစ်ပြီးပြန်တန်းချိန်809နာရီအထိအသုံးပြုထားပြီးဖြစ်တဲ့အကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ဒီကနေ့ဇွန်လ10ရက်နေ့ဘိတ်လီသက်စခန်းဌာနချုပ်မှာပြက်ချလေးရင်မှာပါဝင်ခဲ့တဲ့တက်မရိုအရာရှိစစ်တီနယ်မိသားစုဝင်တွေရဲ့ကြံရစ်ခဲ့တဲ့မိသားစုဝင်တွေကိုတက်မရိုကထောက်ပံ့ငွေကူညီခဲ့ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနအပါအဝင်အခြားလူမှုအဖွဲ့အစည်းတွေကလည်းဖြစ်စဉ်မှာပါဝင်သူအလုံးအတွက်ကာကွယ်ရေးဝန်ကြီးဌာနထံငွေကြေးသိမ်းချပေးအပ်ခဲ့ကြပါလိမ့်ရှင်
မမြင့်မြင့်ခိုင်ပြောပြသွားတာပါရှင်အခုမြမငင်းချမ်းရေးစုနေပွဲတွေဘက်ကိုအလှည့်ပေးပါစေမြန်မာငင်းချင်းလမ်းစဉ်မှာ NLD အစိုးရရဲ့မျှော်လင့်ချက်တမရဘက်ကမျှော်လင့်ချက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုချက်တွေကြားမှာကွာဟနေတာတွေကရှစ်ဆက်မဲ့ငင်းချင်းလုပ်ငန်းစဉ်မှာအတားအဆီးတွေဖြစ်လာနိုင်တယ်လို့ထောက်ပြတာတွေရှိပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းလက်ရှိလုပ်နေတဲ့ငင်းချင်းလုပ်ငန်းစဉ်အတိုင်းဆိုရင်တော့ဆက်ပြီးပါဝင်နိုင်မှာမဟုတ်ဘူးလို့အတိအလင်းပြောဆိုလိုက်တာကလည်းအကြက်အတဲဖြစ်လာစေတယ်လို့သုံးသပ်မှုတွေလည်းရှိနေပြန်ပါတယ်။လက်ရှိငင်းချင်းလုပ်ငန်းစဉ်ကိုဘလို့နီးနဲ့ရှစ်ဆက်မလဲမြမလူလူလူလားတောင့်တနေတဲ့ငင်းချင်းရုပ်ကိုရောတကယ်ပဲရနိုင်ပါမလားဒီကြောင်း VOE မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်
။27ရာစုပင်လုံငင်းချင်းညီလာခံပေါ်ပေါက်လာတာဟာအစိုးရနဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တချို့သဘောတူထားခဲ့တဲ့အပြစ်ခက်ရစဲရေးစာချုပ် MC စာချုပ်ပါအချက်တွေထဲမှာပါလာတဲ့အချက်အရာတိုက်ပွဲတွေရပ်တန့်သွားဖို့နိုင်ငံရေးအရာတွေးဆဆွေးနွေးနိုင်ဖို့အတွက်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်အခုဆိုရင်တော့ဒီညီလာခံတွေကျင်းပလာတာနှစ်ကြိမ်တန်ရှိနေပါပြီဖြစ်ပွားနေစေဖြစ်တဲ့ပြည်တွင်းစစ်နဲ့ပဋိပက္ခတွေချုပ်ငြိမ်းဖို့ရည်ရွယ်ကကျင်းပခဲ့တာမှန်ပေမဲ့ခုချိန်ဒီညီလာခံကိုလက်နက်ကိုင်တိုင်းရင်းသားအဖွဲ့အစုံကြီးမတက်နိုင်သေးပါဘူးတက်ဆိုင်တဲ့အဖွဲ့စည်းအားလုံးစုံစုံကြီးကြီးမတက်နိုင်ခဲ့တဲ့ဒုတိယအကြိမ်ညီလာခံနောက်ဆုံးနေ့မှာပဲနိုင်ငံကိုဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်ရမယ်ဆိုတဲ့အချက်အပါအဝင်ပြည်တော်စုစာချုပ်မှာပါလာမဲ့မူ38ချက်ကိုတော့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ငင်းငယ်ရေးဖော်ဆောင်တဲ့အပေါ်အမြင်ကွဲပြားနေတာကိုမရှင်းနိုင်ဘူးဆိုရင်ရှေ့ဆက်မတက်နိုင်တယ်လို့နိုင်ငံရေးကျန်တဲ့ကိစ္စရပ်တွေကိုလည်းအာရုံမစိုက်နိုင်ဖြစ်လာလိမ့်မယ်လို့ဆိုလာသူကတော့မြမနိုင်ငံရေးလေးလာတုံသက်သူဦးမင်းစင်ပဲဖြစ်ပါတယ
်ငင်းငယ်ရေးဟာငင်းငယ်ရေးနဲ့ပဲဆိုင်တယ်လို့ယူဆလို့ရှိရင်သူ့ရဲ့ရေပန်းချက်ကအကန့်အသတ်ဖြစ်တယ်လုံနိုင်တဲ့နည်းလမ်းတွေလည်းတမျိုးဖြစ်မယ်ငင်းငယ်ရေးဟာမဟုတ်ဘူး nation building လို့ခေါ်တဲ့ပြည်တော်စုကြီးတည်ဆောက်ရေးနောက်ပြည်တော်စုဝန်ကြီးတွေတည်ဆောက်ရေးဆိုတဲ့ process ဆက်မယ်ဆိုလို့ရှိရင်သူရဲ့လုပ်ငန်းစဉ်နဲ့သူရဲ့လုပ်ရမယ့်အချိန်ကာလတွေကွာလေ။ဆိုတော့အဲ့ဒီမရှင်းတဲ့အခါကျတော့ဒီမှလည်းလေလေပြီးတော့ကျန်တဲ့အရေးကြီးတဲ့ကိစ္စတွေလည်းတက်ကွက်လိမ့်မယ်။အဲ့ဒါပါလဲစီးပွားရေးတို့နော်အရက်ဖက်စပယ်ဆက်ဆံရေးတို့နောက်တစ်ခါခုနကပြောတဲ့ညီနေနဲ့ကဆက်ဆံရေးတို့ပထဝီနိုင်ငံရေးတို့အများကြီးပါတာပေါ့။ဆိုတော့ကျွန်တော်ကတော့အဲ့လိုမျိုးပြန်ပြီးတော့တုံ့တက်တယ်ထင်ပါတယ
်ပအုပ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နိုင်ကဗိုလ်မှူးကြီးခွန်ဦးကကတော့ညီလာခံအတွင်းဆွေးနွေးခဲ့တဲ့အပေါ်မှာအကောင်းမြင်ပေမဲ့နိုင်ငံရေးနဲ့လုံခြုံရေးပြန်လည်ဖွဲ့စည်းရေးပိုင်းတွေဆွေးနွေးတာမှာတော့ကျေလည်တဲ့အခြေအနေတစ်ခုအနေနဲ့ရှုမြင်နိုင်ဖို့ခက်ခဲနေသေးတယ်လို့သူကပြောပါတယ
်စစ်မြေပြင်မှာတိုက်တဲ့ဟာရပ်သွားဖို့လိုတယ်နိုင်ငံရငင်းတာငင်းပါပဲတာကလည်းသူဆရာလို့ရတဲ့အချက်နဲ့သူငင်းပါကိုကလည်းကြံဒါပေမဲ့တတ်တဲ့လက်နက်ကင်ကြီးပဲမဟုတ်ဘူးအခုရှိတာဆိုးရရှိတယ်ချွတ်တော်ရှိတယ်နိုင်ငံပါတီများအစုဖွဲ့ရှိတယ်။အဲ့ဒီလူတွေကဘလို့မြင်လဲတရားလဲအရေးကြီးလာတယ
်။လက်ရှိကျင်းပခဲ့တဲ့ပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးရဲ့20ရာခိုင်နှုန်းနီးနီးသာပါဝင်နိုင်ခဲ့ပြီးအများစုသောရာခိုင်နှုန်း80ကျော်ကတော့ငင်းငင်းရေးဖြစ်စဉ်ရဲ့ပြင်ပမှာရောက်နေပါသေးတယ်။ဒီလိုငင်းငင်းရေးဖြစ်စဉ်ပြင်ပမှာရောက်နေသေးတာမို့ Paribaka Shocha Naimbu Kani Didlu, Tabi Pawin La Naimbu Adogale, Asuya Paka, Losamu Paima, Ane Tetu Shielu, Mima Nanya Yelila, Tonta Du Uminzinga, Topia Dovari.
Asuya Ninega, NCA Niland Kuchete, Tabaro Nilebon, NCA Niland Kuchete, Acha Niland Nile, Ninya Yu Chinka Nanesre, Taboram Yu, Shimesre, no, the two Lakatan Engineer, Deep Jahan. แต่เมื่อตอนนั้นก็น่าเปลี่ยวได้ด้วยเช่นกันวิชามากกว่านี้เนาะครับเพราะฉะนั้นเช่นกันมีความมั่นใจอันยิ่งกว่านี้ดังนั้นก็เลยต้องสู้เจริญเลยแต่ท่านก็กว่านี้มาแล้วแล้วบางมหุนนั่นคือว่าเราคุณน่าเปลี่ยวเลยอันนี้มีความมั่นใจอันยิ่งยาวปนตัวมีแรงจังบ่ไอ้แรงจังมาเลยจริงๆว่า NCA
ปริบคารีพิเศษในมุ่ยเวชจุดนี้ดินีลากันเองก็เนี่ยน่าจะดิโมกราซีเฟดเรียบร้อยสุดเพื่อเสียมาเช่นกันยามเมื่อวาระต้องสักคนจะกู้ช้ามันนั่งเงียร์ก็เอาเมื่อมุดคู่ลูกสาวนายเมย์ไปลูกสับปีอักกันเทพพอตัวมันเลยสุรากรอเตช่าสังจีเลล่าตัวบุชีเรลูกเนี่ยมันนั่งเงียร์เลล่าต้องตัดตัวเลยก็ต้องตัดเลยสิบาร์ชิ
ที่มาเรียนยี่สิบวันยี่ห้าเช่นเก่าๆเนี่ยตัวเดียวเราไม่รู้ที่มาเรียนเป็นอะไรวิจิกาเปลี่ยนสไลด์ไปเลยที่มาเรียนมาสิบวันยี่ห้าเช่นเก่าเลยที่เขาไม่พบเราในบาบิลาสิบวันยี่พูดยี่ห้าที่พูดนี่กูข้างซ้ายนี่จะยาบาบิลาสุรากรอฟิวเอเยสนี่นี่ยาตายยาลีลาเอซิเซมาสุนิจายาอุบาเชนตัวราชินีนี่เนี่ยกูยังมีตัวบราวิเวพี่เพี้ยปีนี้ลูรากูเวพี่เพี้ยป่าวเวสุนีมีเนี่ยบุพเพกวาร์เลยป่าวเวสุนีเจเนสุยโนฟิวเอเยสส่งนั
ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဗီအိုရဲ့အီးမေးလ်လိပ်စာဒါနီစ်@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဗီအိုရဲ့ဖေ့စ်ဘွတ်စာမျက်နှာမှာလည်းဆက်ချက်ပေးဖို့ကြိုတင်ရပါသေးဖို့ထားနိုင်ပါတယ်။ဒီနေ့ကတည်းကဒီလိုက်စီစဉ်ကကျ လာမယ့်စနေနေ့တရားရည်လိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်အခုရာသီဥတုဆိုင်ရာသဘောတူညီချက်ကနေပြီးနှုတ်ထွက်မဲ့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်အပေါ်တုံ့ပြန်မှုတွေကိုလည်းပြောပြပေးပါဦးမယ် တမ္ရာဒေါ်နယ်ထရမ့်ကပဲရစ်သဘောတူညီချက်ကနှုတ်ထွက်ဖို့ဆုံးဖြတ်လိုက်ပေမဲ့ပြည်내များစုမြို့ကြီးတွေနဲ့စစ်ပွဲလုပ်ငန်းကြီးတွေအနေနဲ့အမေရိကန်ပြည်ထောင်စုကပဲရစ်ယာတီဥရုညီလာခံသဘောတူညီမှုကိုလိုက်နာဖို့တာဝန်ခံခဲ့တာနဲ့အညီအကောင့်ထယ်ပေါ်ကြမှာဖြစ်တယ်လို့ပြောလိုက်ပါတယ်။2005ခုနှစ်ကအမေရိကန်အနေနဲ့ဖန်လုံးအိမ်ဓာတ်ငွေ ထုတ်မှု26ရာခိုင်နှုန်းရှိရာကနေ2026ခုနှစ်မှာ27ရာခိုင်နှုန်းထိရွှတ်ချမယ်ဆိုတဲ့သမ္မတအိုဘားမအစိုးရလက်ထက်ကဂရုပြုခဲ့တဲ့အတိုင်းဆောင်ရွက်ဖို့စံတာရှိကြတယ်လို့ပြောတာပါ။ပြည်ထောင်စုဘ ഹു အစိုးရရဲ့ပံ့ပိုးမှုမပါဘဲနဲ့သူတို့စံတာကိုဖြည့်ဆည်းနိုင်ပါမလားဆိုတာကို
VOA သတင်းတောက်အဲလစ်ဘတ်လီကသတင်းပေးပို့ထားပါတယ်။ဒေါခင်စိုးဝင်းကပြောပြပါပါရှင်။မော်တော်ကားတွေလမ်းမကြီးတွေပေါ်မှာယာဉ်ကြောပိတ်ဆို့မှုတွေဖြစ်နေတာနဲ့အမျှလေထုညဉ့်ညံ့မှုလည်းတိုးစေပါတယ်။ Los Angeles မြို့ကြီးမှာအခုလိုတွေ့နေရတဲ့ညီငွေကတော့ကယ်လီဖိုးနီးယားပြည်နယ်အနေနဲ့အမေရိကန်ရဲ့အတင်းကျပ်ဆုံးပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေကိုပြဋ္ဌာန်းဖို့အတွက်တွန်းအားတွေဖြစ်စေခဲ့တယ်လို့ကယ်လီဖိုးနီးယား
တက်ကလင်းတက်ဆက်တာဒီဖက်စင်တဲ့နီးပညာကဏ္ဍကအရှိန်ဟုန်တဲ့တိုးတက်လာနေတာဖြစ်ပါတယ်တင်းကျပ်တဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးမူဝါဒတွေကြောင့်မလို့စီးပွားရေးတိုးတက်လာနိုင်တယ်လို့လဲကာရာဟော်ရိုဝစ်ကပြောပါတယ်
In fact it's grown greater ကျွန်တော်တို့နော်ထရမ့်ကပဲရစ်သဘောတူညီမှုကိုအကောင့်ထဲမဖော်တော့ဘူးလို့ကြေညာလိုက်ပြီးတဲ့နောက်မှာတော့ကယ်လီဖိုးနီးယားပြည်နယ်အပါအဝင်တခြားပြည်နယ်တွေမြို့ကြီးပြည်ကြီးတွေတက္ကသိုလ်ကြီးတွေနဲ့စီးပွားရေးလုပ်ငန်းကြီးတွေကပါပဲရစ်ဥတုယာတီသဘောတူညီချက်ကိုဆက်လက်ထောက်ခံကြမယ်လို့ဂရုပြုနေကြတာဖြစ်တဲ့အကြောင်းနယူးယောက်မြို့တော်ဝန်ဟောင်းတန်းကျွယ်တထေးကြီးမိုက်ကယ်ဘလူးဘတ်ကလည်းပ
င်ဟုကနှုတ်ထွက်လိုက်ပေမဲ့အမေရိကန်ပြည်သူတွေကတော့သဘောတူညီချက်အရတာဝန်ခံကြဖို့ဂရိတည်နေကြဆဲဖြစ်ပြီးကျွန်တော်တို့ရည်မှန်းချက်တွေကိုအကောင်အထည်ဖော်နိုင်ကြမှာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကြေညာပြီးရဲ့နေငယ်ကြမှာပဲဒေဒုညဉ့်ဉမ်းမှုလျှော့ချရေးမှာတရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ကြမယ်လို့တရုတ်သမ္မတရှီကင်းပင်နဲ့သဘောတူလက်မှတ်ရေးထိုးခဲ့တဲ့အကြောင်းကိုကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကအခုလိုပြောဆိုလိုက်ပါတယ်။
It's highly significant that ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးတယောက်အနေနဲ့တရုတ်သမ္မတကိုတွေ့ဆုံဆွေးနွေးနေတယ်ဆိုတာကတိတ်ကိုထူးခြားပါတယ်ကျွန်တော်တို့ခေတ်အတွက်ထိတ်ဆုံးကစင်ခေါ်ကျဲလို့ပြောရမယ်ဥရုယာပြည်ပြောင်းလဲနေပတ်သက်တဲ့တည်ထန့်တိကျတဲ့တရားရေးကိစ္စရတွေကိုဆွေးနွေးနိုင်ခဲ့တာပါဆွေးနွေးပြုရင်ပြောင်းလဲနိုင်မယ်လုပ်ငန်းစဉ်တွေအကောင့်ထဲပေါ်ဖို့ဘလို့ခြေတန်းတွေယူကြမလဲဘလို့တောင်းရင်ယူမလဲစတဲ့ချက်တွေကိုပြောဆိုနိုင်ခဲ့ပါတယ်
California Tech တို့ရဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင် Kara Horowitz ကတော့
There's a lot of power that subnational jurisdictions have.
ဒီနေရာအနေနဲ့တန်းစင်တဲ့စွမ်းရည်အတွက်ရိမန်းချက်ကြီးကြီးနဲ့ဖိစီစီလုပ်ဖို့တကယ်ဆန္ဒရှိမယ်ဆိုရင်လိုအပ်တဲ့ရန်ရာတွေနောက်ဖက်လုံအိမ်ချမ်းငွေလျှော့ချတာတွေကိုတနိုင်တပိုင်းလုပ်ပိုင်ခွင့်အာဏာတွေအများကြီးရှိပါတယ်။ဒါကြတော့သူတို့အနေနဲ့ဂျာတွေလုပ်ဖို့ပြည်ထောင်စုဗဟိုအစိုးရရဲ့အကူအညီမလိုပါဘူး။
တင်ကျက်တဲ့ပြည်နယ်နဲ့ဒေသနာရပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေတွေကြောင့်စီးပွားရေးမှာညှိနှိုင်းချိန်ဆနေရတာတွေရှိတယ်လို့ကယ်လီဖိုးနီးယားတောင်ပိုင်းတက္ကသိုလ်ရဲ့စီးပွားရေးပညာရှင်ရှွန်ဟီယတ်ကတော့သုံးသပ်လိုက်ပါတယ်
။ California is the second highest after Hawaii.
အမေရိကမှာလက်ရှိဈေးနှုန်းကတော့ Hawaii ပြီးလို့ရှိရင် California ပြည်နယ်ကဒုတိယဈေးကြီးဆုံးမှာ။နောက်ဓာတ်ဆီဈေးကလည်း Hawaii ပြီးလို့ရှိရင် California ကဒုတိယဈေးကြီးဆုံးပဲလေ။
ပန်းစင်နဲ့စွမ်းအင်တွေထုတ်လုပ်ဖို့အတွက်လုပ်အားတွေဆ ਾਇ ရတာကလည်းနောက်ထပ်အခက်အခဲတစ်ခုဖြစ်တယ်လို့စီးပွားရေးပညာရှင်ရှွန်ဟီယတ်ကဆက်ပြောပါတယ်
။ You're going to need to retrain them.
သူတွေကိုပြန်လည်လေ့ကျင့်သင်တန်းတွေပေးဖို့လိုအပ်ပါတယ်။နောက်ပြီးတော့သူတွေဆက်ပြီးတော့ကောင်းတဲ့ထက်ကောင်းအောင်ပြည်ပြင်ပြောင်းလဲလှုပ်ရှားနေကြရဖို့ပို့ပြီးတော့ဖြစ်နိုင်ချေများပါတယ်
။လေတွညဉ့်ဉန်းမှုလျှော့ချရေးမှာဗဏ္ဍာရေးအရရင်းနှီးမြှုပ်နှံခြင်းအပြင်အနာဂတ်မျိုးဆက်သစ်တွေအတွက်စီးပွားရေးအကျိုးအမြတ်ရှိနိုင်တယ်ဆိုတာကိုပြည်နယ်တွေနဲ့မဲဆန္ဒရှင်တွေသိအောင်မြင်သာအောင်တက်သေးကြနိုင်ဖို့ကပဲရစ်သဘောတူညီချက်ကိုထောက်ခံသူတွေအတွက်တော့စိန်ခေါ်ချက်ဖြစ်ပါတယ်လို့ရှွန်ဟီယတ်ကသုံးသပ်လိုက်ပါတယ်ရှင်
။ဒေါက်ကင်ဆိုဝင်ပြောပြခဲ့တာပါရှင်။ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေနားဆင်နိုင်ပါတယ်အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်း87.7ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းသတင်းအကျဉ်းချုပ်ကိုမတ်တန်ကြီးထိုက်ကကြီးညာပေးပါဦးမယ်ရှင်
အမေရိကန်ဆွေးနွေးအတွင်းလက်ရှိနဲ့ယင်းကတာဝန်ထမ်းဆောင်ခဲ့သူတွေအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကစုံစမ်းစစ်ဆေးနေတာတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဖြူရောမှာသမ္မတထရန့်နဲ့အဲ့ဒီအချိန်က FBI ရဲ့အကြီးအကဲ James Comey တို့ဆွေးနွေးမှုအတွင်းသမ္မတကသူ့အပေါ်တစ္ဆာခံမှုပြောဆိုခဲ့တယ်ဆိုရနဲ့ပတ်သက်ပြီးယာရုကထုတ်ခံခဲ့ရတဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey အချက်လွတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာမကြာခင်မှာထွက်ဆိုဖို့ရှိနေပါတယ်ဗြိတိန်နိုင်ငံမှာတော့ပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပပါတဲ့မနေ့9နိုင်ကနေည10နိုင်အထိမဲပေးခြင်းအတွင်းအောက်လွှတ်တော်အမှတ်နေရာ650ကိုမဲပေးရွေးချယ်ရမှာဖြစ်ပြီးအစိုးရဖွဲ့နိုင်ဖို့ပါတီတရက်ရက်က326နေရာနိုင်ရဖို့လိုအပ်တာဖြစ်ပါတယ်။တောက်ချာနေ့မနေ့ပိုင်းမှာတော့ရွေးကောက်ပွဲရလဒ်တွေထွက်လာမှာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကဒီကနေ့ကြာသပတေးနေ့မှာကြာသပတေးနေ့အစောပိုင်းမှာတင်းမောပြက်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်ဆန်းသတ်မှုတွေကိုလုပ်ခဲ့ပါတယ်ဒီဆန်းသတ်မှုနောက်ပိုင်းမှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဒုံးကျည်တွေနဲ့ရန်စတဲ့လိုရက်တွေကိုချက်ချင်းရပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်ပါတယ်ပြတ်ချခဲ့တဲ့မြန်မာတပ်မတော်လေးရင်မှလိုက်ပါသွားသူတွေက29ဦးရဲ့ရုပ်လောင်းတွေကိုဒီကနေ့ရှာဖွေတွေ့ရှိပါတယ်ပြတ်ချခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ဆက်လက်လှုပ်ဆောင်နေဆဲဖြစ်ပါတယ်ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တက်မတော်ကတရားစွဲဆိုခံထားတဲ့ The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့စာရေးဆရာဗီတိရှကိုကိုမောင်တို့ကိုအာမခံပေးဖို့လျှောက်ထားချက်ကိုရန်ကုန်တိုင်းဗဟန်းမြို့နယ်တရားရုံးကဒီကနေ့ပယ်ချလိုက်တဲ့အတွက်အင်မတန်မှနစ်နာရတယ်လို့ဥပဒေအကျိုးဆောင်ကပြောဆိုလိုက်ပါတယ်
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ဒီကို VO မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ည9နာရီကြာရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ဒီမှာခွာနေပါရှင်။
This program has come to you from the Voice of America, Washington.